ဂါဇာတောင်ပိုင်းနဲ့မြောက်ပိုင်းမှာရှိတဲ့စစ်သွေးကြွတွေကိုတိုက်ခိုက်ခဲ့တယ်လို့ဂျဇဘရီနီမှာအစ္စရေးကပြောပါတယ်။ဟာမတ်စ်ကျန်းမာရေးဝန်ကြီးဌာနကတော့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ရာဖာမြို့မှာ16ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်အီဂျစ်နယ်စပ်ကရာဖာမြို့မှာရှိတဲ့လူနေအိမ်တလုံးကိုထိမှန်ခဲ့ပြီးတော့လူ16ဦးသေဆုံးခဲ့ကြောင်းနဲ့သေဆုံးသူရဲ့ထပ်ဝက်လာပါကလေးတွေဖြစ်တယ်လို့ဂါဇာဒေသကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။အစ္စရေးကတော့ဂါဇာတောင်ပိုင်းမှာစစ်သွေးကြွ40လောက်ကိုရှင်းလင်းနိုင်ခဲ့ပြီးတော့ဂါဇာမြောက်ပိုင်းမြေပြင်နဲ့လေကြောင်းစစ်ဆင်ရေးတွေမှာတော့နောက်ထပ်စစ်သွေးကြွတွေကိုတုတ်တင်ရှင်းလင်းနိုင်ခဲ့တယ်လို့ပြောပါတယ်။ဒါအပြင်အစ္စရေးနဲ့အနေနမိတ်ချင်းထိစပ်နေတဲ့လက်ဘနွန်တောင်ပိုင်းကဟစ်စဘောလာလက်နက်ကိုင်အဖွဲ့တွေရှိရာနေရာတွေကိုလည်းလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အစ္စရေးကပြောပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကတော့ဟာမတ်စ်အဖွဲ့ကဖမ်းဆီးထားသူတွေအတွက်လိုအပ်တဲ့စေဝါတွေဂါဇာဒေသရင်းကိုရောက်သွားပြီလို့ကာတာနိုင်ငံကပြောပါတယ်။ဒါပေမဲ့ဒီစေဝါတွေကိုအဖမ်းခံထားရသူတွေထံရောက်မရောက်အတည်ပြုချက်တော့ထပ်ပေါ်လာခြင်းမရှိသေးပါဘူး။ဂါဇာဒေသမှာပါလက်စတိုင်းဒုက္ခဒယ်ရီမနိုင်နှင်းလောက်အောင်ကိုများပြားနေတာဖြစ်ပြီးဆေးဝါးနဲ့အစားအစာတွေလည်းမလုံမလောက်ဖြစ်နေတယ်လို့ပါလက်စတိုင်းဒုက္ခဒယ်ဆရာကုလသမဂ္ဂတာဝန်ရှိသူဖိလစ်ပေလာဇာရီနေကပြောဆိုပါတယ်။